ခြေထောက်အာရှနိုင်ငံများအဖွဲ့အာဆီယံအနေနဲ့မြန်မာစစ်တပ်ပေါ်မှာဖိအားတုံ့ပြန်မပေးနိုင်ဘူးဆိုရင်နောက်ထပ်လူအသက်တွေဆုံးရှုံးရပြီးတော့အထူးဒုက္ခတွေပို့ပြီးတော့ခံစားရနိုင်မယ်ဆိုပြီးတော့မြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တော်မန်နျူးစ်ကဒီနေ့တတိပေးပြောဆိုလိုက်ပါတယ
် The longer we wait the more inaction that there is the more people are going to die the more people are going to suffer
အခြေအနေပေါ်ပြီးတော့ချီရောက်တဲ့ဆောင်ရွက်ချက်ဘာမှမလုပ်နိုင်ဘူးဆိုရင်လူတွေပို့ပြီးတော့တည်ကြည်ကြရလိမ့်မယ်လူတွေပို့ပြီးတော့ဒုက္ခရောက်ပါလိမ့်မယ်မြန်မာပြည်သူတွေအတွက်ဒီအတိုင်းပဲနောက်ထပ်တစ်နှစ်ဆက်သွားလို့ဖြစ်နိုင်ဘူးဆိုပြီးတော့မလေးရှားနိုင်ငံကိုရောက်နေတဲ့ကုလအထူးကိုယ်စားလှယ်တော်မန်နျူးစ်ကပြောသွားတာပါမြန်မာနိုင်ငံတွင်ကျန်းဖက်မှုတွေရပ်ပြီးတော့အပြုသဘောဆောင်တွဲဆောင်ဆွေးနွေးမှုတွေဖြစ်လာပြီးဘုံသဘောတူညီချက်5ရက်အာဆီယံအဖွဲ့ဝင်နိုင်ငံတွေကြားမှာချမှတ်ထားပေမဲ့လေဒါကိုလက်တွေ့အကောင့်ထဲမဖော်နိုင်ရင်အလကားပဲဆိုပြီးတော့သူကပြောသွားတာပါမြန်မာပြည်နဲ့ပတ်သက်ပြီးတော့မလေးရှားနိုင်ငံသားဝင်ကြီးကတော့လက်တွေ့ကြကြအကောင့်ထဲပေါ်လာတာကိုတွေ့ရပြီးတော့သူ့ရဲ့အကြံပြုချက်တွေကိုတခြားအာဆီယံခေါင်းဆောင်တွေကလက်ခံဆောင်ရွက်မယ်ဆိုရင်တိုးတက်မှုတွေရလာမယ်ဆိုပြီးတော့ဒေါ်မန်ဒူးစ်ကပြောပါတယ်ရှင်